အနာလွဲသုံးစားမှုနဲ့တရားဆွဲဆိုခံထားရတဲ့ထိုင်းနိုင်ငံရဲ့ဝင်ကြီးချုပ်ဟောင်းယီလက်ရှင်နော်ဝတ်ရာရဲ့အပြစ်သက်ရှောက်လဲချက်ကိုဘန်ကောက်မြို့နိုင်ငံတော်တရားရုံးချုပ်မှာမနေ့ကတင်ပြခဲ့ပါတယ်အကြောင်းစုံကိုကိုကျော်လွင်ကဆက်ပြီးပြောပြမှာပါရှင်
ကြကရကဘန်ကောက်မြို့တော်မှာရှိတဲ့နိုင်ငံတော်တရားရုံးချုပ်ကိုအပိသက်ရှောက်လဲချက်တင်ဖို့ရောက်လာတဲ့ထိုင်းဝင်ကြီးချုပ်ဟောင်းယင်းလက်ရှင်နာဝတ်ကိုထောက်ခံသူတွေတစ်ထောင်ကျော်ကလာပြီးတော့အားပေးနေကြတဲ့အတန်းတွေပါအဲ့ဒီမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုလည်း300လောက်ချထားရပါတယ်မစ်ရှင်လက်ကတော့အခုသူဆွဲဆိုခံထားရတဲ့အမှုနဲ့ပတ်သက်ပြီးမယုံမသားလုပ်ခဲ့တာမရှိဘူးနိုင်ငံရေးအ
ပြောင်းရုံချုပ်ကိုကျမရဲ့ဆင်းရဲချက်တစ်ခုတင်ပြသွားဖို့ရှိပြီးဆာရွက်စာရန်ထောက်ထားတွေလည်းတင်ပြသွားမှာပါကျမကိုစီရင်ချက်မှာပြီးချလိုက်မယ်လို့မယုံကြည်ပါဘူးစံစဘာဝယ်ယူခဲ့တဲ့အစီအစဉ်ကကောင်းမွန်တဲ့မူဝါဒတစ်ခုပါတောင်သူလယ်သမားတွေအတွက်အကျိုးအမြတ်စီစဉ်မဲ့အစီအစဉ်ဖြစ်လို့ပါစီရင်စစ်ချုပ်ကဆွဆွဲထားတယ်လို့ကျမကျူးလွန်ခဲ့တာတစ်ခုမှမရှိပါဘူးထိုင်းဝန်ကြီး နဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကမစ်စင်းလက်ကိုအနာလွဲသုံးစားမှုနဲ့ဆွဆွဲခဲ့တာပါ။မစ်စင်းလက်ရဲ့ပါတီကိုအဓိကထောက်ခံအားပေးနေတဲ့သူတွေကတောင်သူလယ်သမားတွေပါ။တရားရုံးချုပ်အပြင်ကသူ့ကိုထောက်ခံနေသူတူကတော့မစ်စင်းလက်သားအနာရှိနေမယ်ဆိုရင်စီးပွားရေးအခြေအနေတွေကောင်းနေမှာလို့ဆိုပါတယ
်။လော်လတ်ရင်းလတ်ပိုမိုင်းတင်တော့ထိုင်းဟောင်းရင်းလတ်ခါနာ
နာရုံးရင်းလတ်မစ်စင်းလက်သားဝင်ကြီးချုပ်ဖြစ်နေခဲ့မယ်ဆိုရင်ကျမတို့တွေဒီနေ့ဒီနေရာကိုရောက်လာမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့မှာအလုတ်ကင်တွေရှိနေမှာမို့လို့ပါ။ဒါပေမဲ့အခုတော့ကျမတို့အားလုံးလိုလိုအလုတ်လက်မဲ့ဖြစ်နေပါပြီ။စီးပွားရေးကလည်းမကောင်းပါဘူး
။ဆန်စပါးဝယ်ယူမှုမှာအရှုံးပေါ်ခဲ့တဲ့ငွေကြေးတွေကိုအယောပြန်ရနိုင်အောင်မစ်စင်းလိုက်ရဲ့ဘန်စင်းနေနဲ့ဒါစင်နဲ့ချီတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအပါအဝင်တခြားသူ့ရဲ့ပိုင်ဆိုင်မှုတွေကိုအစိုးရအမိန့်နဲ့ချိတ်ပိတ်ထားတယ်လို့ပြီးခဲ့တဲ့ပတ်ကပဲအစိုးရဘက်ကပြောပါတယ်။အခုလာမယ့်ဩဂုတ်လ25ရက်နေ့ကျရင်တရားရုံးကနေပြီးတော့မစ်စင်းလိုက်ရဲ့အမှုကိုအဆုံးဖြတ်ပေးမှာပါတကယ်လို့သူ့မှာသာအပြစ်ရှိတယ်လို့တရားရုံးကစင်ချက်ချခဲ့မယ်ဆိုရင်မစ်စင်းလက်ဟာထောင်ဒဏ်10နှစ်ကျခံရဖို့ရှိနေပါတယ်နိုင်ငံတော်တာဝန်ထမ်းဆောင်ရေးမှာသူ့အနေနဲ့ဘယ်တော့မှပြက်ကွက်တာမရှိခဲ့ဘူးမယိုးမသားလဲတခါမှမလုပ်ခဲ့ဘူးသူဟာနိုင်ငံရေးကစားကွက်ထဲကတားကောင်တကောင်ဖြစ်ခဲ့ရတယ်လို့မစ်စင်းလက်ကတရားရုံးမှာမနေ့ကရှင်းထားခဲ့ပါတယ်ခင်ဗျာ